အဲ့ဒီတဲကမှာရိုဟင်ဂျာတွေနေရပြန်ရေးနဲ့ပတ်သက်တဲ့အကြောင်းကိုလည်းကြည့်အောင်ပါဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းအတွင်းကရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးနှစ်နိုင်ငံသဘောတူညီချက်အရမြန်မာစစ်ကောင်စီရဲ့ရခိုင်ပြည်နယ်လူမှုရေးရာဝန်ကြီးဦးအောင်မျိုးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာပြန်လည်လက်ခံမဲ့သူတွေကိုမြေပြင်ကွင်းဆင်းစစ်ဆေးဖို့ရောက်ရှိနေတယ်လို့စစ်ကောင်စီဘက်ကပြောပါတယ်မြန်မာပြည်ပြန်ဖို့သဘောတူကြတဲ့ဒုက္ခသည်တွေနဲ့စစ်ကောင်စီကိုယ်စားလှယ်အဖွဲ့တို့စခန်းတွင်တွေ့ဆုံခဲ့ကြတယ်လို့လည်းသိရပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုရဲမွန်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်လူမှုရေးဝန်ကြီးဦးအောင်မျိုးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့မှာအယောက်၁၀ယောက်ကျော်ပါဝင်တယ်လို့သိရပါတယ်မောင်နှောကနေတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံတက္ကနာကိုမတ်လ15ရက်မနေ့ပိုင်းကရောက်ရှိလာတာဖြစ်ကအဲ့ဒီမှာ2ရက်3ရက်လောက်နေသွားဖို့ရှိတယ်လို့သိရပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့နှစ်နိုင်ငံသဘောတူညီချက်အရပြန်လည်လက်ခံမဲ့သူတွေကိုမြေပြင်ကွင်းဆင်းစစ်ဆေးဖို့အတွက်ရောက်ရှိနေတာဖြစ်တယ်လို့အတည်ပြုပါတယ
်ကျွန်တော်တို့စီကတော့ဝင်ကြည့်ဆက်သွားတာတော့မရှိဘူးအဲရခိုင်ပြည်နယ်ရခိုင်ပြည်နယ်ကကျွန်တော်တို့ဒီဟိုပေါ့ဟိုတောက်ဝက်ကတာဝန်ရှိသူတွေသွားနေပါတယ်တပ်ရွေချက်ကတော့ဟိုဘက်ကနေပို့ပေးမဲ့စီးရင်တွေရှိတယ်အဲဟိုဘက်ကနေပို့ပေးမဲ့စီးရင်တွေနဲ့မြန်မာနိုင်ငံနဲ့တိုက်ဆိုင်တဲ့အခါမှာတချို့နာမည်တွေကွဲလွဲတာရှိတယ်အဲတချို့တော့ကျွန်တော်တို့လူမှုကြီးကြရေးဆိုင်ရာကိစ္စလေးတွေနဲ့ပတ်သက်ပြီးညှိနှိုင်းကြရရှိတယ်။အဲဒါကြောင့်သွားနေကြဖြစ်ပါတယ
်။ပြန်လည်လက်ခံမဲ့ရက်အတိအကျကိုတော့ဒီစစ်စစ်မှုတွေပြီးစီးမှတာထုတ်ပြန်နိုင်မှာဖြစ်တယ်လို့စစ်ကောင်စီဘက်ကဆိုပါတယ်။နှစ်နိုင်ငံသဘောတူညီချက်အရမြန်မာဘက်ကပြန်လည်လက်ခံမှုသဘောတူထားတဲ့ဒုက္ခသည်တွေနဲ့တက္ကနာမျိုးအနေဒုက္ခသည်စခန်းထဲမှာသူဆုံမှုတွေလုပ်နေတယ်လို့ရိုဟင်ဂျာဒုက္ခသည်တွေအရေးကူညီပေးနေတဲ့သူက VOA ကိုအခုလိုပြောပါတယ်။အဲ
ဒီမှာသွားတဲ့လူတွေကအပြင်းအလူတွေကိုဝင်ခွင့်မပေးဘူးနောက်ပြီးတော့အဲ့ဒီမှာပါတဲ့လူတွေပဲ list မှာပါတဲ့လူတွေကိုပဲဝင်ခွင့်ပေးတယ်တွေ့ခွင့်ပေးတယ်သူတို့နဲ့ပဲကာပြောတယ် list ကသူဘင်္ဂလားဒေ့ရှ်နိုင်ငံကပို့ထားတဲ့ list ကနေပြီးတော့သူတို့ရွေးထားတဲ့လူသူအဲ့ဒီတောင်ကျော်လို့ပဲရှိတယ်အဲအဲ့ဒီလူတွေကိုပဲသူတို့ပေါ်တွေ့တာဒီကန်းဆိုတာသူတို့ကအဲ့ဒီကျွန်တော်ပြစ်တလို့ဆိုရင်တက်နပ်နဲ့အဲဒီဘာလူဟာလီကြားထဲမှာရှိတဲ့စကန်နေရာပဲလူတွေပါတယ်အဲဒီဟာတေးသေးလေးတွေစကန်သေးသေးလေးတွေပဲကုဇလေက22ယောက်လာတယ်22လာတယ်အဲဒီမှာရိုဟင်ဂျာတွေပွေးစားတွေပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေကြတဲ့ဒုက္ခသည်တွေထဲကနေရပြန်ဖို့စီရင်ပေးထားကြရတွေရှိနေပြီးအဲဒီလူစီရင်ကိုဘင်္ဂလားဒေ့ရှ်အစိုးရကမြန်မာဘက်ကိုပေးပို့ထားတယ်လို့မြန်မာဘက်ကလည်းလက်ခံနိုင်တဲ့လူတွေရဲ့စီရင်တွေကိုတစ်ဖက်အစိုးရစီပေးပို့ထားပြီးဖြစ်ပါတယ်။အခုသွေးဆုံသူတွေကမြန်မာဘက်ကနောက်ဆုံးပေးပို့ထားတဲ့ပြန်လည်လက်ခံနိုင်တဲ့လူစီရင်တွေကဒုက္ခတွေပဲဖြစ်ပါတယ်။အပြန်အလှန်ပေးပို့ထားတဲ့လူရဲ့စီရင်အတိအကျကိုတော့ထုတ်ပေါ်ပြောဆိုထားတာမရှိပါဘူး။သွေးဆုံမှုမှာဘာတွေဆွေးနွေးနေလဲဆိုတာလည်းမသိရသေးပါဘူး။သွေးဆုံသူတော်တော်များများဟာနှစ်နိုင်ငံပြန်လည်လက်ခံဖို့သဘောတူထားတဲ့ဒုက္ခတွေပဲဖြစ်ပြီးသူတို့နဲ့တွေ့ဆုံရမှာဂျာတဆင့်ကန်အကျိုးဆောင်တွေကနေတဆင့်ပြောဆိုညှိနှိုင်းတာတွေလှုပ်ဆောင်နေတာဖြစ်တယ်လို့ရိုဟင်ဂျာဒုက္ခသည်တွေအရေးကူညီပေးနေသူကပြောပါတယ်စစ်ကောင်စီဝန်ကြီးဦးအောင်မျိုးနဲ့အတူမောင်နှောခရိုင်အုပ်ချုပ်ရေးမှူးဦးနေဝင်နဲ့အခြားဌာနဆိုင်ရာတာဝန်ရှိသူအချို့လည်းပါဝင်ပါတယ်လက်ခံမဲ့စီးရင်တွေထဲမှာတစ်ဖက်နိုင်ငံကိုရောက်ရှိနေတဲ့ဟိန္ဒူဘာသာဝင်ဒုက္ခသည်တွေလည်းပါဝင်တယ်လို့သိရပါတယ်အခုရောက်နေတဲ့ကိုယ်စားလှယ်အဖွဲ့ထဲမှာလည်းဟိန္ဒူဘာသာဝင်ကိုယ်စားလှယ်တွေပါဝင်ပါတယ်ကော့စ်ဘဇာဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တူကတော့ဂုံတိတ်ခါရှိရှိနေရပြန်လာနိုင်ရေးအတွက်လိုအပ်မှုတွေရှိနေသလိုပြန်လာသူတွေအတွက်လုံခြုံရေးစိတ်ပူစရာအခြေအနေရှိနေတယ်လို့လည်းပြောပါတယ်
။နောက်ကျွန်တော်တို့ကို equal right ဒင်းတူအကွာကြီးပေးမယ်ဆိုပြီးတော့သူတို့ကဖွင့်ဖွင့်လင်းလင်းကြောက်စုတ်ခဲ့တာယနေ့အတီယနေ့အချိန်အထိကျွန်တော်တို့ကမကြဖေးပါဘူး။အဲ့ဒီအပေါ်မှာကျွန်တော်တို့ကမတန်ဆုံးရင်လေဒီရကူသူတို့ကဟိုပါဘောတုံးနိုင်ရဲ့စသဘောတူညီချက်ဆိုပြီးတော့ဒီလိုကျွန်တော်ရူဂျာကွန်မြူနတီကောင်းဆောင်တွေနဲ့မဆွေးနွေးဘဲနဲ့ဒီလိုဗရင်းဘတာဒီလိုခေါ်ယူခြင်းဟာအတွက်ဟန်ပြသဘောမျိုးလို့ကျွန်တော်ယူဆတယ်။အမင်းတကယ်ကျွန်တော်ကိုယ်ရောမယ်ဆိုရင်ကျွန်တော်ရဲ့ security ပေါ့ကျွန်တော်ကဂျီနိုဆိုက်ကျုလုံခံရတဲ့လူနည်းစုတစုကြည့်တယ်ကျွန်တော်နောက်ထပ်ဂျီနိုဆိုက်ကျုလုံမှုမခံရအောင်ထောင်ဝင်ကမ္ဘောတာဝန်ယူမှုဆိုတာရှိစေရမယ်။နောက်ဒုံတိတ်ချရှိရှိလေးကြီးလုံချင်တော့ပြန်လာရေလုံခန်းစီကြီးပေါ်အရေးကြီးပါလေ
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တထောင်နီးပါးကိုပြန်လည်လက်ခံသွားဖို့စစ်ကောင်စီပြောခွင့်ရကအတည်ပြုပြောဆိုထားပါတယ်အဲ့ဒီဒုက္ခသည်တွေဟာပြီးခဲ့တဲ့2018ခုနှစ်မောင်နှောအရေးအခင်းဖြစ်စဉ်မှာတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြသူတွေဖြစ်ပါတယ် ရခိုင်ပြည်မြောက်ပိုင်းမှာ2019တုန်းကအာဆာအဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးနောက်မြန်မာစစ်တပ်နယ်မြေရှင်းလင်းရေးဖြစ်စဉ်အတွင်းအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်အချမ်းထွက်ပြေးတိမ်းရှောင်ခဲ့ရတဲ့ရိုဟင်ဂျာ9000ကျော်ရှိတယ်လို့ကုလသမဂ္ဂရဲ့အချက်အလက်တွေကဖော်ပြထားပါတယ်ခင်ဗျာ။